ဆာဆိုရီယာသမောင်းလာတာယာဘုံကိုစာအမျိုးမျိုးဖွဲ့ဆိုကြပါတယ်။ဆောင်းကျင်းပန်းတွေကြောင်ငဲ့ယုံမကຫນွေဥပန်းတွေဝေဝေဆာဆာပွင့်နေတာတွေຫນွေဥမှာတိုက်တဲ့လေယူမကြာခင်ကျွေလင်းတော့မဲ့ရဟောင်းတွေဝါရောင်ရွှေရောင်ပြောင်းလာတာတွေရောင်စုံဖြားနေတဲ့ညက်နေစည်းစာတိမ်တောင်တိမ်ဟိအလှစရာတွေကိုဆက်စုပ်တည်ကုန်းကြပါတယ်။မရှလသဘောင်းကိုရှေးစာစိုးရီဖွဲ့နေခြင်းကဆောင်းဝေးဆောင်းရနှံ့ကြံနေသေးပေမဲ့ဒီခေတ်မှာအေးအေးလှိုင်းတိုက်တဲ့နှစ်ကလွဲလို့မြန်မာနိုင်ငံကစောင်းနှင်းပါရောင်စောင်းပီပီသားသားမေးအေးများတော့တာမို့နွေရာသီဟာတစ်နှစ်ထက်တစ်နှစ်ပိုပိုပူပြင်းလာနေတာကိုအများကခံစားနေရတာပါကမ္ဘာလူထုတွေဖန်လုံရင်ဓာတ်ငွေတွေများလာရာကကမ္ဘာကြီးပူနွေးတဲ့ကိစ္စကပြောင်းကပြားပေါက်ပြန်နေတဲ့ရာသီဥတုပြောင်းလဲတဲ့ကိစ္စကိုတကမ္ဘာလုံးရင်ဆိုင်နေရပေမဲ့ဒီတန်တွေကိုဆင်းရဲတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကပိုခံရမယ်လို့ပညာရှင်တွေကသတိပေးနေကြပါတယ်။လူတွေအတော်များများသဘောပေါက်ထားတာအထက်ရာသီဥတုကပိုပြီးတော့မြန်မြန်ဆန်းဆန်းပြောင်းလဲနေတယ်လို့ကမ္ဘာဘဏ်ကပြောပါတယ်။ခုကတည်းကပြပြသားသားအေးအေးဆောင်ရွက်တာမရှိရင်ကမ္ဘာအပူချိန်1ဒီဂရီဆဲလ်စီယပ်စ်ထက်ကျော်သွားရင်ဆိုးကျိုးတွေဖြစ်ထွန်းလာမယ်လို့လည်းပြောပါတယ်။ရာသီဥတုပြောင်းလဲနေတာဟာဖွံ့ဖြိုးဆဲနိုင်ငံတွေကဆင်းရဲဆုံးလူတွေကိုအများဆုံးထိခိုက်မယ်လို့လည်းပြောပါတယ်။မိုးကောင်ရေရှားတာဒါမှမဟုတ်ရေလွှမ်းမိုးအောင်မိုးသေးသေးထဏရွာရာတွေဟာခုသာခံစားမရှိတဲ့လူတွေဒါမှမဟုတ်စုမိစောင်းမိထားတာမရှိသူတွေဒုက္ခကြုံတွေ့မယ်လို့ကမ္ဘာဘဏ်ကပြောပါတယ်။ရာသီဥတုပြောင်းလဲတာဟာနိုင်ငံတိုင်းမှာလူတွေရွှေ့ရပြောင်းရမယ့်အခြေအနေဆက်ရောက်လာမယ်လို့လည်းပြောပါတယ်။ဒါဟာတကဘာလုံးကြုံတွေ့နေရတဲ့ပြဿနာဖြစ်ပြီးမြန်မာနိုင်ငံမှာဒီနှစ်နေမှာလဲ ultraviolet rays ဆိုပြောတဲ့ခရမ်းလွန်ရောင်ကြီးကြားရောက်မဲလို့မိုးလူသားပညာရှင်ဦးထွန်းလင်းကပြောပါတယ်
။အရင်နှစ်လိုပဲသုံးပါပဲအခုနော်တော့ဆယ်ကိုလွန်ခဲ့အဆင့်17ကျော်တာတိုင်းဒေသကြီး9ခုလောက်နဲ့ပြည်နယ်က6ခုလောက်ရှိနေပြီနော်တနိုင်ငံလုံးနှီးပါဖြစ်နေပြီ10ခုလောက်ရှိနေပြီပေါ့အနည်းဆုံးအနည်းကလည်းခရမ်းလွန်ရောင်ကြီးညွန်ခဲ့ရ15ကျော်တော့ကြီးတက်တာအဲ့ဒီတော့ပိုဆိုးရင်တော့ကျွန်တော်တို့မြေရာရှိမှာမဟုတ်တော့ဘူး။
များနားလေလွယ်အောင်ပြောရရင်ခရမ်းလွန်ရောင်ကြီးဟာနေရောင်ကြီးမှာပါလာတဲ့လက်စစ်တန်လိုက်လှိုင်းဖြစ်ပါတယ်။ကမ္ဘာလေထုမှာရှိတဲ့အုံဆုံးလွန်ဟာကမ္ဘာမြေပေါ်ခရမ်းလွန်ရောင်ကြီးအလွန်အမင်းမကျရောက်အောင်အကာအကွယ်ပေးထားပါတယ်။ကမ္ဘာမှာဆက်မှုထုံးကားလာတာနဲ့အမျှရင်းနှံကြောင်မီသွေးစားတဲ့ရုပ်ကျွင်းလောင်စာတွေအသုံးများလာပါတယ်။ဒီလိုရုပ်ကျွင်းလောင်စာတွေလောင်ကျွမ်းရာကလေထုတဲ့ဓာတ်ငွေတွေရောက်ကုန်ပါတယ်။ထင်သာမြင်သာအောင်ပြောရရင်မိခိုးတွေရောက်ကုန်တာပါပဲ။ဒါရုဘေရသဘောတရားအရအဲ့ဒီဓာတ်ငွေတွေကဟီလိုဂျင်ရုပ်စုမှာပါဝင်တဲ့ဓာတ်ငွေတွေဟာအိုဇုန်လွှာထိတက်သွားပြီးအိုဇုန်နဲ့ဓာတ်ပြုတ်တဲ့အခါအိုဇုန်လွှာယိုယွင်းရပါတယ်။တက္ကရာ1990ပြည့်လွန်နှစ်ပိုင်းတွေနဲ့2000ပြည့်လွန်နှစ်ပိုင်းတွေမှာကမ္ဘာအိုဇုန်လွှာဟာအေရီယာအနေနဲ့မြောက်အမေရိကတိုက်အကျယ်ဝန်းထက်ကြီးတဲ့စတူယန်ကီလိုမီတာ25သန်းလောက်ပေါက်သွားရပါတယ်။မြေကွာပေါ်ခရမ်းလွန်ရောင်ကြီးအလွန်အမင်းမကျရောက်အောင်အကာအကွယ်ပေးတဲ့အုံဆုံးလွာကိုယ်တိုင်တော့မခံနိုင်တော့တဲ့အစုံအနည်းရှိတဲ့ခရမ်းလွန်ရောင်ကြီးတွေလည်းကမ္ဘာမြေပေါ်ကျရောက်လာတာပါသူဟာရေအောက်ထိကျရောက်ပြီးအသေးငယ်ဆုံးအပင်ကိုသေစေတဲ့အတွက်ရေသရဝါတွေရဲ့အစာကွင်းဆက်ပြတ်သွားနိုင်တယ်လို့ပညာရှင်တွေကသတိပေးနေကြပါတယ်မြေပြင်ပေါ်ခရမ်းလွန်ရောင်ကြီးအလွန်အမင်းကျရောက်လာရင်တော့
ကျန်းလွန်ရောင်ကြီးကလည်းမြင့်မယ်ဆိုတော့ပြဒနာအဓိကအများဆုံးရှိမှာတော့ကျန်းမာရေးပေါ့ကျန်းလွန်ရောင်ကြီးကဒီစက်တိတဲ့ကြောင်းရင်ကျန်းမာရေးတိခိုက်တဲ့လို့ဒါ WHO ကထုတ်ပြန်ထားတာเนาะအဲ့တော့လူကြောင့်ဖြစ်နိုင်တဲ့ရောဂါ၄မျိုးရှိတယ်အရေပြားနေလောင်တာရှိတယ်အရေပြားကန်ဆာရှိတယ်မျက်စိအာရုံတိခိုက်တာရှိတယ်သားသမီးမရနိုင်တဲ့ AAD ပျက်စီးတာရှိတယ်
ခနာကိုဘခရမ်းလွန်ရောင်ကြီးပြင်းရအဆင့်ရှင့်တဲ့အထက်ကျရောက်ရင်ကျန်းမာရေးပြဿနာတွေပေါ်ပေါက်နိုင်တာကိုပြောပြတာပါ။ဟိုဆုံးလာပောက်ကွေးတဲ့အင်တာတိကတိုက်ကမ္ဘာတောင်ပချန်းဒေသဖြစ်တဲ့တောင်အာဖရိကနိုင်ငံမှာခရမ်းလွန်ရောင်ကြီးတင့်လို့လူ10သန်းကျော်ရောဂါဝေဒနာတွေခံစားရတယ်လို့လည်းဆိုပါတယ်။အဲ့ဒီကမ္ဘာတောင်ပချန်းအင်တာတိကတိုက်ကဆလာရာကခုဆိုရင်ကမ္ဘာအနှံ့ခရမ်းလွန်ရောင်ကြီးကျရောက်နေပြီလို့လည်းပြောပါတယ်။တကြောက်ပဲနှွေတပေါင်းရောက်လာတာနဲ့ပူပြင်းတစ်ထက်ပူပြင်းလာမဲ့နှွေရာသီနဲ့ပါလာမဲ့ခရမ်းလွန်ရောင်ကြီးအန္တရာယ်ကိုပညာရှင်တွေကသတိပေးနေကြတာပဲဖြစ်ပါတယ်ရှင်။
်